နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲခံထားရတဲ့ Rider စနစ်တော်တွေရဲ့အမှုမှာရဲတပ်ဖွဲ့ဘက်ကတရားလိုပြတက်တဲ့တင်းနှလာနေတော့ကတင်ပြတဲ့အထောက်အထားတွေကိုတရားရုံးကလက်ခံမခံဆိုတာဒီကနေ့တရားသူကြီးကဆုံးဖြတ်ဖို့ရှိနေပါတယ်ဒရင်နာကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့လက်ကင်ဖုန်းတွေကနေရရှိတယ်လို့ဆိုတဲ့တက်တဲ့အချက်လက်တွေကိုရဲတပ်ဖွဲ့ရဲ့ IT ကျွမ်းကျင်သူရဲ့အရာရှိကတင်ပြခဲ့တာပါ။ဒါပေမဲ့အဲ့ဒီထဲကအချက်လက်20ခုကဒရင်တောက်တွေရဲ့လက်ကင်ဖုန်းတွေကနေတကယ်ရယူခဲ့တယ်ဆိုတာမပြသနိုင်တဲ့အတွက်ဒရင်တောက်တွေရဲ့ရှင်းတွေကကန့်ကွက်ခဲ့ပါတယ်။ဒရင်တောက်ကိုဝါလုံးကလည်းအဲ့ဒီအချက်လက်တွေကိုသူတို့မသိဘူးလို့တရားရုံးကြားနာပွဲအပြီးမှာဒရင်တောက်တွေကိုခုလိုပြောကြားခဲ့ပါတယ်။
ကျွန်တော်တို့ကိုယ်တိုင်တော့မသိတဲ့စာရေးစာတိုင်းတွေဒီနေ့တင်လာတာဆိုတော့အခြေအနေကကျွန်တော်တို့နားမလည်နိုင်ဘူးပေါ့နော်တကယ်တမ်းကျွန်တော်တို့ဖော်ထုတ်ခဲ့တယ်သူတို့လည်းပဲဟိုအကြောင်းအရာတချို့ကျွန်တော်တို့ကူညီပေးခဲ့ရတယ်ဒါတွေကြတော့မတင်မဲနဲ့အခုဒီစာရေးစာတိုင်းတွေဘယ်မှမသိတာတွေတင်လာတယ်ဆိုတဲ့အခါကျတော့ဒါကျွန်တော်တို့ဒီပုံမှန်နဲ့မညီညီအောင်လုပ်နေတဲ့အနေအထားမျိုးရှိနေသလားလို့ကျွန်တော်တို့သံတရားဖြစ်မိပါတယ်
ဒီကနေ့ရုံချင်းကြရင်တော့သတင်းတောက်တွေရဲ့ဖုန်းတွေကရယူထားတဲ့အချက်အလက်အမှန်ဖြစ်တယ်ဆိုတာအထောက်အထားခိုင်လုံမှတရားရုံးကလက်ခံမယ်လို့တရားသူကြီးကပြောကြားထားပါတယ်။မောင်နှောဒေသတွေကအင်းတင်လူသတ်မှုကိစ္စအပါအဝင်ရခိုင်ပြည်နယ်မြောက်ပိုင်းကိစ္စအပေါ်တည်င်းစုံစမ်းနေချိန်သတင်းတောက်ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကဖမ်းဆီးတရားစွဲခံခဲ့ရတာပါ။သူတို့ကိုထောင်ချောက်ဆင်ဖမ်းဆီးခဲ့တာဖြစ်တယ်လို့တရားရုံးမှထွက်ဆိုခဲ့တဲ့ရဲတပ်ဖွဲ့ဘက်ကတရားလိုပြတက်တဲ့ဒူရဲမှုမိုးရနိုင်ကိုရဲစည်းကမ်းထိန်းသိမ်းရေးဥပဒေ16ခါခွေနဲ့ပြီးခဲ့တဲ့လာတော့ကထောင်ဒဏ်တစ်နှစ်ချမှတ်ခဲ့ပါတယ်။